ဟုတ်တာရှင်များခင်ဗျာမြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်ကမူရစ်စေဝါရောင်းဝယ်မှုတွေဟာကမ္ဘာလုံခြုံရေးကိုချိန်ချောက်လာနေတယ်လို့ကမ္ဘာကုလသမဂ္ဂတွင်းရေးမှူးချုပ်မစ္စတာဘန်ကင်ငွန်းကလုံခြုံရေးကောင်စီမှာပြောဆိုလိုက်ပါတယ်ဒီဇင်ဘာလ10ရက်နေ့ကကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာမူရစ်စေဝါရောင်းဝယ်မှုဟာကမ္ဘာလုံခြုံရေးကိုချိန်ချောက်လာနေတယ်လို့မစ္စတာဘန်ကင်ငွန်းကအခုလိုတင်သွင်းပြောကြားခဲ့ပါတယ
် In recent yearsDrug trafficking has emerged as a leading threat to international peace and security. We see this most clearly in Afghanistan, Colombia, and Myanmar, where the production and trafficking of illicit drugs fuels brutal and long-standing insurgencies.
To be honest, Dora de Garo, Afghanistan, Colombia, and Myanmar, 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 and Myanmar,ရောင်းဝယ်ပေါက်ကားမှုကရတဲ့ငွေတွေဟာနှိရှေလာများဖြစ်ပွားနေတဲ့မတည်ငြိမ်မှုတွေကိုပုံမှန်အားဖြင့်ပေးနေပါတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ကပြောဆိုသွားတာပါ။ဒါအပြင်အခြားဒေသတွေဖြစ်တဲ့အနောက်အာဖရိက၊အာရှတိုက်အလယ်ပိုင်း၊အမေရိကတိုက်အလယ်ပိုင်း၊ကာရေဘီယံနဲ့မဲခေါင်မြေဝန်းဒေသအစိတ်အပိုင်းတချို့မှာမူရစ်စေဝါထုတ်လုပ်ရောင်းချသူမှောင်ခိုသမားတွေဟာအတန်းပဲတိုက်ခိုက်မှုတွေနဲ့မူရစ်စေဝါရောင်းဝယ်မှုတွေကိုထိန်းချုပ်ကန်တွယ်ထားကြတယ်လို့လည်းဆက်လက်ပြောဆိုခဲ့ပါတယ်ဒီမူရစ်စေဝါထုတ်လုပ်ရောင်းချသူတွေဟာအစိုးရရဲ့အာဏာသက်ရောက်မှုကိုရော့ပါးစေတယ်လို့တရားဥပဒေစိုးမိုးရေးကိုပြပြစေပါတယ်အာဂရီလိုက်စားမှုတွေကိုလည်းတိုးပွားစေပါတယ်ဒါအပြင်ရွေးကောက်ပွဲတွေကိုလည်းမမှန်မကန်ဖြစ်စေပါတယ်လို့ဆက်လက်ပြောဆိုပါတယ်အခုလိုမူရစ်စေဝါထုတ်လုပ်ရောင်းချမှုကိုနှိမ်နှင်းရေးအတွက်ကုလသမဂ္ဂတွင်းရေးမှူးချုပ်မစ္စတာဘန်ကင်မွန်းကလုံခြုံရေးကောင်စီမှာအခုလိုဆက်လက်တင်သွင်းပြောကြားခဲ့ပါတယ်
This fight requires a comprehensive international approach based on a strong sense of shared responsibility. States must share
ဒီမူရစ်စေဝါရောင်းချမှုကိုတိုက်ဖြတ်ဖို့အတွက်ကန္တာဆောင်ပါဝင်တဲ့နိုင်ငံတကာလှုပ်ရှားမှုပုံစံနဲ့လုပ်ရပါမယ်။ကမ္ဘာနိုင်ငံအသီးသီးကပူးပေါင်းတာဝန်ယူလှုပ်ဆောင်ရပါမယ်။နိုင်ငံတော်အစိုးရတွေအနေနဲ့ထောက်လှမ်းရေးသတင်းတွေကိုမျှဝေရပါမယ်။စစ်စင်ရေးပူးပေါင်းဆောင်ရွက်မှုတွေလုပ်ရပါမယ်။ဥပဒေအရပူးပေါင်းလှုပ်ဆောင်တာတွေလည်းပြုလုပ်ရပါမယ်
။ So far cooperation between governments is lagging behind cooperation between organized crime networks. Third, we need a more balanced approach.
အစိုးရအဖွဲ့တွေရဲ့ပူးပေါင်းဆောင်ရွက်မှုဟာမူရစ်စေဝါရောင်းဝယ်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုမမှီဘူးဖြစ်နေပါတယ်။မူရစ်စေဝါနှိမ်နှင်းရမှာလဲထုတ်လုပ်ရောင်းချမှုအပိုင်းကိုနှိမ်နှင်းတာနဲ့မကဘဲဝယ်ယူသုံးဆွဲသူတွေကိုလည်းဖော်ထုတ်နှိမ်နှင်းရပါမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကင်မွန်းကပြောဆိုသွားခဲ့တာပါ။အပီးခဲ့တဲ့လပိုင်းဒီတက်ကကုလသမဂ္ဂမူရစ်စေဝါနဲ့ရာဇဝတ်မှုနှိမ်နှင်းရေးဌာန UNODC ကနေ2009ခုနှစ်အတွက်မူရစ်စေဝါဆိုင်ရာအစိုးရခန်းစာတစောင်ထုတ်ပြန်ခဲ့ပါတယ်။ဘိန်းနဲ့ကုတ်ကင်းထုတ်လုပ်မှုကျဆင်းခဲ့ပေမဲ့မက်တာအက်ဖက်တမင်းလိုစိတ်ကြွစေးထုတ်လုပ်မှုတွေတိုးလာနေကြောင်းနဲ့အထူးသဖြင့်အရှေ့တောင်အာရှဒေသမှဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအချို့ဟာမူရစ်စေဝါရောင်းဝယ်မှုကနေငွေရှာနေတယ်လို့ UNODC ကဖော်ပြပြောဆိုခဲ့ပါတယ်။ကမ္ဘာကုလသမဂ္ဂရဲ့စွပ်စွဲချက်နဲ့ပတ်သက်လို့မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့ကစိတ်မကောင်းဖြစ်ရကြောင်းဘယ်သူဘဝဘယ်အဖွဲ့အစည်းရဲ့လို့တိတိကျကျပြောဆိုခြင်းမရှိဘဲစွပ်စွဲခဲ့တဲ့အပေါ်သဘောမကျဖြစ်ရကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထိုင်းနိုင်ငံအတွင်းမူရစ်စေဝါတွေပုံမဝင်ရောက်လာခဲ့ကြောင်းနဲ့မူရစ်စေဝါထုတ်လုပ်တဲ့နေရာတွေရွှေ့ပြောင်းခဲ့ကြောင်းပြီးခဲ့တဲ့နိုဝင်ဘာလအတွင်းက UNODC ရဲ့အာရှပစ္စိဖိတ်ဒေသဆိုင်ရာတာဝန်ရှိသူကဘန်ကောက်မြို့မှာပြောကြားခဲ့ပါတယ်။ကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီမှမူရစ်စေဝါကိစ္စတင်သွင်းတဲ့အချိန်နဲ့ကိုက်ညီစွာပဲမြန်မာစစ်အစိုးရကတော့အမေရိကန်ဒေါ်လာ63သန်းတန်ဖိုးရှိတဲ့မူရစ်စေဝါတွေကိုမနေ့ကအင်ကာနေမှာမီးရှို့ခဲ့ကြောင်းသတင်းထုတ်ပေါ်ပြသခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတော့မူရစ်စေဝါရောင်းဝယ်မှုဟာနိုင်ငံနယ်နိမိတ်တွေတတ်မှတ်ချက်မရှိကြောင်းလူ့အဖွဲ့အစည်းတစ်ခုလုံးရဲ့ကြားမှာရေးကိုတိခိုက်စေကြောင်းအထူးသဖြင့်အမျိုးသမီးတွေအပေါ်မတရားအနိုင်ကျင့်မှုတွေကိုဖြစ်ပေါ်စေကြောင်းမူရစ်စေဝါရောင်းဝယ်မှုဟာစာနာမှုကင်းမဲ့ပြီးလူသတ်မှုကျူးလွန်တာသာဖြစ်ကြောင်းဒါကြောင့်ကမ္ဘာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးပူးပေါင်းတိုက်ဖြတ်ချဖို့တိုက်တွန်းလိုပါကြောင်းကမ္ဘာကုလသမဂ္ဂအတွင်းရေးမှူးချုပ်ကလုံခြုံရေးကောင်စီမှပြောကြားခဲ့ကြောင်းတင်ပြလိုက်ရပါတယ်